NLD အစိုးရရဲ့အတွင်ကူပြောင်းရေးလုပ်ငန်းစဉ်တစ်ခုလုံးကိုတုံ့တက်မဲ့ဆွေးနွေးပွဲတရားကိုဒီလဩဂုတ်လ17ရက်ကနေ23ရက်နေ့အထိနေပြည်တော်မှာကျင်းပဖို့စီစဉ်နေပါတယ်။ပြည်တွင်းပြည်ပကကျွမ်းကျင်ပညာရှင်တွေပါဝင်မဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့အမြင်တွေကတော့အမျိုးမျိုးရှိနေတာပါ။ကြေပြန့်လွန်းတဲ့အကြောင်းရပ်တွေဖြစ်နေတာမို့အသေးစိတ်ဆွေးနွေးပြီးထိထိရောက်ရောက်ဖြေရှာဖို့ခက်ခဲမယ်လို့တုံ့တက်မှုရှိသလိုဒီဆွေးနွေးပွဲဟာရလက်ကောင်းတွေထွက်လာနိုင်လိမ့်မယ်လို့မျှော်လင့်မှုတွေလည်းရှိနေပါတယ်။အပြည့်အစုံကိုမခင်ဖြူတွေကတင်ပြထားပါတယ်ရှင်။
မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုဖြစ်စဉ်တုံ့တက်ဆွေးနွေးပွဲဆွေးနွေးကောင်းစဉ်နဲ့ဒီသတင်းပတ်ကုန်နေပြီးတော့မှဆွေးနွေးပွဲကျင်းပဖို့စီစဉ်နေတာပါ NLD အစိုးရရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တစ်ခုလုံးကိုတုံ့တက်မဲ့ဒီဆွေးနွေးပွဲမှာကမ္ဘာနိုင်ငံရေးအခင်းအကျင်းနဲ့မြန်မာနိုင်ငံရဲ့အနေအထားစစ်ဖက်ရက်ဖက်ဆက်ဆံရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းရေးတည်ဆောက်မှုသတင်းမီဒီယာတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းအနားစသဖြင့်ကဏ္ဍတွေခွဲပြီးတော့ဆွေးနွေးပွဲတွေလုပ်သွားမှာဖြစ်ပါတယ်ကနားလိုက်နယ်ပယ်တီတီကနေကျွမ်းကျင်တဲ့ပြည်တွင်းပြည်ပကတက်ကြွပုံကိုယ်တွေပါဝင်ဆွေးနွေးကြမှာဖြစ်လို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့အနာဂတ်အတွက်အကောင်းဆုံးလမ်းညွှန်ချက်တွေထွက်ပေါ်လာနိုင်တယ်လို့ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့သူတဦးဖြစ်တဲ့မြမရေးရလေးလာရေးအဖွဲ့ကအကြီးတန်းသုတေသနမှူးဦးအေးမောင်ကျော်ကပြောပါတယ
်အားလုံးတင်ပါလို့ရှိရင်ကျွန်တော်တို့ကနားလင်းရခုကနေပြီးတော့ကျွန်တော်တို့ကလက်ရှိရောက်နေတဲ့အဆင့်နေရာကိုကျွန်တော်တို့သိမယ်ဟုတ်လားနောက်ထပ်ဘာလို့လိုအပ်နေသေးလဲဆိုတော့ကျွန်တော်တို့ဒီကတုံးတဲ့ချက်တွေထွက်လာမယ်။ဟာနောက်တစ်ခုကကျွန်တော်တို့ဘာတွေသင်ခန်းစာတွေရှိသလဲ။အရင်ကကျွန်တော်တို့အစိုးရလက်ထက်ကဆံရည်ကိစ္စတွေဘလောက်ထိလုပ်နိုင်ပြီလဲပေါ့နော်။ဘလောက်ထိခြံပြည့်တယ်လဲ။ဆိုတော့ကျွန်တော်တို့တစ်ချက်တည်းပေါင်းစုံထွက်လာနိုင်တယ်လို့ထင်တယ်။ကျွန်တော်ဒါရီကအခုကျွန်တော်တို့ဆက်သွားမယ်။ခြံတဲ့အစိုးရတန်း၃နှစ်ကျော်လောက်ကလာတွင်းမှာဟိုဒါရီကကုကားစရာပေါ့နော်။ညာကုကားစရာဖြစ်ရောက်လာနိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့ကတော့လေ။
လက်ရှိ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလကြွေးကြော်လာခဲ့တဲ့မြို့သားပြည်နယ်သိနေရင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလို့အဓိကကျတဲ့ကိစ္စရပ်တွေမှာဘလောက်ထိဆောင်ရွက်နိုင်ခဲ့ပြီလဲ။ဘာတွေလုပ်ဖို့ကြံနေသေးလဲဆိုတာတွေကိုသုံးသပ်ကြမှာဖြစ်ပြီးတော့အနာဂတ်မှာဘလို့အကောင်းဆုံးဆောင်ရွက်နိုင်မလဲဆိုတာကိုဝိုင်းဝန်းအဖြေရှာကြတဲ့သဘောဖြစ်လို့အရေးပါတဲ့ဆွေးနွေးပွဲတစ်ရက်ပါလို့ဦးဝင်းမောင်ကျော်ကပြောပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲမှာအားနည်းချက်တချို့ရှိတယ်လို့သုံးသပ်တာတွေလည်းရှိပါတယ်။သုံးရတာချင်းပါမဲ့ဆွေးနွေးပွဲမှာဆွေးနွေးမဲ့အကြောင်းအရာတွေကကျေပြန့်လွန်းလာကြောင်းအသွင်ကူးပြောင်းရေးကာလစိန်ခေါ်မှုတွေကိုအသေးစိတ်ဆွေးနွေးနိုင်မှာမဟုတ်ဘဲထိရောက်မှုနေနိုင်တယ်လို့မြန်မာနိုင်ငံရေးလေလံသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ်
။ခေါင်းစဉ်ကဟိုကျွန်တော်အများအားဖြင့်အင်မတန်မှကျေပြန့်နေလို့မြင်တယ်။ကျေပြန့်ပြီးတော့ကိုင်းပြည်ရဲ့လက်တလုံးသွားနေတဲ့ဒီအသွင်ကူးပြောင်းရေးကာလနဲ့နှိုင်းရှင်မယ်ဆိုရင်ဟိုနည်းနည်းလေးဟိုအားနည်းချက်ရှိနေတယ်လို့ကျွန်တော်ကတော့မြင်တယ်။အထူးသဖြင့်တော့ဗာလဲဆိုတော့ကျွန်တော်တို့ကအထက်ကအဖြစ်တော့လေဟိုကန်နာကိုလိုက်ပြီးတော့ပေါ့လေအဲတီးတန့်လုပ်တဲ့အဲဖိုရမ်မျိုးဆိုရင်ပို့ပြီးတော့၃ရက်လောက်အတွင်းမှာပို့ပြီးထိရောက်တဲ့အချိုးရှိတဲ့ဟိုရလတ်မျိုးဟိုထွက်နိုင်တယ်လို့ကျွန်တော်ကမြင်တယ်အဲဥပမာအဖြစ်ပေါ့လေကျွန်တော်တို့ဥပမာဟိုပေးဆက်ပတ်သက်တဲ့နော်ဒီကျွန်တော်တို့ဖိုရမ်လိုမျိုးနောက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်နဲ့ဆက်ဆက်တဲ့အဲဖိုရမ်လိုမျိုးအဲ့တော့အခုလက်တော်ပေါ့လေအရေးတကြီးကျွန်တော်တို့စီမှာစိန်ခေါ်မှုဖြစ်နေတာက one back one road ပေါ့လေနော်ဟိုတစ်ခုသေးတော့ရဲဝင်းတစ်ခုသေးတော့လမ်းကြောင်းစီးပွားရေးရဲဝင်းနဲ့ပတ်သက်တဲ့အဲ forum လိုမျိုးပေါ့အဲ့လိုတီချာခေါင်းစဉ်တစ်ခုအောက်မှာအဲလုပ်တဲ့ forum မျိုးဆိုရင်တော့သုံးရတာကာလအတွင်းမှာတကယ်ကိုတိုင်းပြည်ရဲ့အပြောင်းလဲအတွက်ပေါ့လေလိုအပ်တဲ့ဟိုမူဝါဒနော်လမ်းစဉ်ဘိုင်းတွေနောက်လုပ်ငန်းစဉ်ဘိုင်းတွေကိုခြုံငုံမိနိုင်တယ်လို့မြင်တယ်ဒါပေမဲ့အခုလုံးမဲ့ forum မှာကြတော့တင်လာလေအရန်ကိုခြေပြန့်နေတော့ ਨੇ ပယ်ရီကလည်းခြေပြန့်တဲ့အခါကြတော့ပညာရှင်တွေအနေနဲ့ ਨੇ ပယ်လိုက်ဟိုဖြည့်တွေ့နိုင်မဲ့အနေအထားပေါ့လေတုံးသနိုင်မဲ့အနေအထားဟာဟိုတိတ်ပြီးတော့အသေးစိတ်ဖြစ်လာဖို့နည်းတယ်ပေါ့လေအဲ့ဒီအတွက်ကြောင့်မလို့ဒါမဲ့ forum ရဲ့ရလက်ကဟာကျွန်တော်အမြင်အားဖြင့်တော့လက်ရှိကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့ဟိုအတွင်ကူပြောင်းရေးကာလစိန်ခေါ်မှုတွေကိုအပေါ်ညာတော့ပဲဟိုတိနိုင်တုံနိုင်တဲ့အနေအထားရှိနေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်အခုဆွေးနွေးပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့အဖွင့်မိန့်ခွန်းစကားပြောကြားမှာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာတော့ဝန်ကြီးဌာနတွေကအစိုးရအရာရှိတွေဥပဒေပြုလွတ်တော်အမတ်တွေပြည်တွင်းပြည်ပကနိုင်ငံရေးသုတေသီတွေစီးပွားရေးပညာရှင်တွေသတင်းမီဒီယာသမားတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေအပြင်ဒေသရင်းနိုင်ငံတချို့ကတန်အမတ်ကြီးတွေလည်းတက်ရောက်ပြီးတော့ပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်